ဇန်နဝါရီလ၄ရက်နေ့မှာကြောက်ရွံ့တဲ့မြန်မာနိုင်ငံရဲ့အကျဉ်း80မြောက်လွတ်လပ်ရေးနေ့အခါသမယမှာသမရာဇီဦးထင်ကျော်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုအမေရိကန်ပြည်ထောင်စုကိုယ်စားချီးကျူးဂုဏ်ပြုပါကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာတောင်းအလွာပေးပို့လိုက်ပါတယ်။ငြိမ်းချမ်းရေးလွတ်လပ်ရေးနဲ့တရားမျှတမှုရရည်အတွက်ဒီဇိုင်းမမတ်ကြိုးပမ်းနေတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရက်တည်ခဲ့တာနှစ်ပေါင်း10စုနှစ်ပေါင်းများစွာကြာရှည်ခဲ့ပြီဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးရှေ့ဆက်နိုင်မှုအတွက်ဆက်လက်ကူညီမယ်လို့လည်းကတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီးနေပြီဖြစ်တဲ့ပဋိပက္ခတွေအဆုံးသတ်နိုင်ရေးလူခွင့်ရေးလေးစားမှုခိုင်မာရေးပွင့်လင်းမြင်သာမှုရှိရေးနဲ့တရားဥပဒေစိုးမိုးရေးနဲ့အတူပြည်စုံနဲ့စီးပွားရေးဖွံ့ဖြိုးမှုရှိအောင်အရက်ဖက်အစိုးရလှုပ်ဆောင်နေမှုတွေကိုအမေရိကန်ဆွေကဆက်လက်ပံ့ပိုးပေးနေမယ်လို့လည်းဖော်ပြပါတယ်။တချိန်တည်းမှာပဲနိုင်ငံတွင်းနေထိုင်သူအားလုံးအခွင့်အလမ်းညီလူညီမျှပြည်ဝရစေရေးနဲ့ဒီမိုကရေစီလူမှုတိုင်းဝန်ရဲ့အကျိုးအမြတ်တွေခံစားစေရေးအတွက်ရှေ့ဆက်တဆင့်တိုးလှုပ်ဆောင်ဖို့အတွက်အာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။လာမယ့်နှစ်မှာမြန်မာပြည်သူအားလုံးငြိမ်းချမ်းမှုလုံခြုံမှုနဲ့ချမ်းသာကြွယ်ဝမှုရှိစေဖို့ဆုတောင်းပေးလိုက်ကြောင်းတာဝန်ထမ်းမှာဖော်ပြထားပါတယ်။